ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းလုပ်ငန်းသာသနာပြုလုပ်ငန်းကိုစတင်ဖို့အချက်ပြလိုက်ပါတယ်ရှင်ယောဟန်ဘက်တစ္စတာဖန်စီချုံနောင်ခံရတဲ့အကြောင်းယေရှုခရစ်တော်ကြားတဲ့အခါဂါလိလိယာနယ်သို့ပြန်သွားတယ်နာဇရဲမြို့မှထွက်ခွာ၍ဇေဘူလုန်နဲ့နာဖာတာလီနယ်စပ်ပင်လယ်ကမ်းခြေမှာရှိတဲ့ကာဖာနာအုံမြို့မှာသတင်းသုံးတော်မူတယ်ကာဖာနာအုံမြို့ဟာကိုရော်ရှင်ရဲ့လုပ်ငန်းဗဟုဌာနဖြစ်လာတယ်ခရစ်တော်သခင်၌ရှင်သန်ပြီးခရစ်တော်သခင်နှင့်ရှောက်လှမ်းတဲ့သူကိုဖခင်သခင်ကလမ်းညွှန်ပေးတော်မူပါတယ်။သူ့ဘဝအတွက်ဖခင်သခင်ထားရှိသောရည်ရွယ်ချက်ကိုသူသည်သိလိမ့်မယ်။သူ့ဘဝအတွက်ဖခင်သခင်ထားရှိတော်မူသောရည်ရွယ်ချက်ကိုဘယ်အချိန်စတင်လှုပ်ဆောင်ရမလဲဆိုတာသိလိမ့်မယ်။သူလှုပ်ဆောင်ရမယ့်အလုပ်ဘယ်အချိန်စရမလဲဆိုတာသိစေတော်မူတယ်။ကိုတော်သည်နှိမ့်ချသောသူတို့အားတရားလမ်းမှန်သို့ပို့ဆောင်၍မိမိ၏လမ်းတော်တို့ကိုသွန်သင်တော်မူ၏။ဆာလံကျမ်းအခန်းကြီး25အခန်းငယ်9ဤဖျားသခင်သည်ကာလအဆက်ဆက်ငါတို့၏ဖျားသခင်ဖြစ်တော်မူ၏။ကိုတော်သည်အဆုံးတိုင်အောင်ငါတို့ကိုဥဆောင်လမ်းညွှန်သူဖြစ်တော်မူလိမ့်မည်။ဆာလံကျမ်းအခန်းကြီး48အခန်းငယ်14ကိုယ်တော်ရှင်ရဲ့သာသနာပြုလုပ်ငန်းမှာအကူအညီလိုအပ်ဆုံးသောနေရာဒေသများသို့သွားဖို့ဖြစ်ပါတယ်။အမောင်တို့ထဲမှလူတို့ကိုထုတ်ဆောင်ကကြီးစွာသောအလင်းကိုမြင်ကြရစေဖို့သေမင်းနိုင်ငံ၏အရေးတွင်နေထိုင်ကြသောသူတို့အပေါ်အလင်းထွန်းလင်းစေဖို့ဖြစ်ပါတယ်။ကိုတော်စတင်ဟောကြားတော်မူသောအကြောင်းအရာမှာနောင်တရကြလောဖြစ်ပါတယ်။အကြောင်းမှာကောင်းကင်နိုင်ငံတော်သည်နီးလာပြီးဖြစ်သောကြောင့်ဖြစ်ပါတယ်။တင်တို့အားလုံးကိုဖခင်သခင်ကောင်းချီးပေးပါစေ။